မကြာသေးခင်ကစလို့မြန်မာနိုင်ငံမှာကိုဗစ်ကူးစက်မှုတွေပြန်တိုးလာတာဟာအိန္ဒိယအိန္ဒိယနိုင်ငံကကူးစက်မြန်အိုးမျိုးကွဲတိကျောက်ဖြစ်မှာကိုဂျမအီတာဝန်ရှိသူတွေစိုးရိမ်နေပါတယ်။မြန်မာနိုင်ငံမှာကူးစက်မှုနှုန်းခန့်မှန်းကြီး300ခန်းနှုန်းလောက်ရှိရကနေဒီတစ်ပတ်ထဲ20နီးပါး600ခန်းနှုန်းထိတိုးလာပြီးအိန္ဒိယနယ်စပ်မှာဆိုရင်လည်း600ခန်းနှုန်းထိရှိတယ်လို့ဂျမအီဝန်ကြီးဌာနသတင်းပြန်ကြားရေးအဖွဲ့ဝင်ဒေါက်တာခင်ခင်ကြီးကပြောပါတယ်။ကုသရောဂါတိုက်ဖြစ်ရေးဌာနညွှန်ကြားမှုလည်းဖြစ်တဲ့ဒေါက်တာခင်ခင်ကြီးကိုကိုဝင်းမင်းကဆက်သွယ်မေးမြန်းထားပါတယ်
။ဟုတ်ကဲ့အခုဒီကိုဗစ်ပိုးစစ်တဲ့အထက်ကပိုးတွင်လို့ထူးထူးခြားခြားတက်လာတာကိုဒေါက်တာခင်ခင်ကြီးက
ပိုးတွင်တဲ့နှုန်းကိုအရင်ကနဲ့နှိုင်းစာလိုက်လို့ဆိုပြီးခဲ့တဲ့အပတ်လောက်ကစပြီးတော့300ခန်းလုံးကျော်ကျော်တက်လာတဲ့နေ့တွေဆက်ရှိလာပါတယ်။ဒါပေမဲ့ဒီနေ့မှာတော့ဒီ96ရောက်တက်ပြီးတော့သူက 5.3 ခန်းလုံးထိကိုတက်သွားတာတွေ့ရပါတယ်။အဲ့လိုပဲပြီးခဲ့တဲ့တရက်ချာမှာစစ်သေးတဲ့သူ1200ကျော်မှာပိုးတွေ့သူ82ဦးတွေ့ပါတယ်။ဒါကလည်းပိုးတွေ့တဲ့ရာဂိုင်းလုံး 5.85 ဆိုတော့600ခန်းလုံးနည်းနည်းရှိလာတာတွေ့ရပါတယ်။
ဟုတ်ကဲ့ဆရာမ။အဲ့တော့ဒီပိုးတွေ့နှုန်းတက်လာတဲ့အကြောင်းရင်းထူးခြားမှုတော့တွေ့ထားမိလားဆရာမ
။ဒီမှာနိုင်ငံရဲ့နေရာနှစ်နေရာမှာမြို့နယ်နှစ်ခုမှာစုလိုက်ပိုးတွေ့သူတွေဖြစ်ပွားတာရှိလို့ဖြစ်ပါတယ်။ပထမ96ရောက်တွေ့တယ်ဆိုတဲ့အာမှာလည်းဒီစကိုင်းတိုင်းတမိုးမှာဖြစ်ပွားတဲ့ပိုးတွေ့သူစုစုပေါင်း56ယောက်ပါလို့ဖြစ်ပါတယ်။အဲ့ဒီနေ့မှာပဲချင်းကြီးနဲ့တောင်းဆန်မြို့နယ်ကကြီခါဆိုတဲ့ခြေရွာမှာလည်းပိုးတွေ့ရှိသူ17ယောက်တွေ့ပါတယ်။တနည်းအားဖြင့်82ယောက်မှာလည်းအဲ့စကိုင်းတိုင်းတမိုးကယောဂဖြစ်ပွားသူနောက်ထပ်31ယောက်ပါပါတယ်။ဒါဆိုလို့ရှိရင်စကိုင်းတိုင်းတမိုးမှာယောဂဖြစ်ပွားတဲ့သူအားဆိုရင်100နီးနီးကတ်နေပြီဆိုတော့သိရမှာဖြစ်ပါတယ
်။ဟုတ်ကဲ့ဒီနေ့မှာဒီတခြားဒေတာတွေမှာရောဒီတက်လာတဲ့ထူးခြားမှုတွေ့နေသေးလား
ဒီယောဂဖြစ်ပွားမှုတွေကအများအားဖြင့်တော့ပုံမှန်အားဖြင့်ဆိုလို့ရှိရင်တော့တိုင်းနဲ့ပြည်နယ်ကြီးအနက်ဖြစ်တယ်ဆိုပေမဲ့လို့တိုင်းနဲ့ပြည်နယ်တိုင်းဟုတ်ပဲနဲ့တချို့တိုင်းနဲ့ပြည်နယ်ရဲ့မြို့နယ်တွေမှာပဲပို့ပြီးတော့ဖြစ်နေတာကိုသိရှိရမှာဖြစ်ပါတယ်အထူးသဖြင့်ဆိုလို့ရှိရင်တင်းသာရီတိုင်းဆိုလို့ရှိရင်ပေါ့တဝဲမှာတော့ဖြစ်ပွားတာကိုတွေ့ရပါတယ်တရားဝီတိုင်းဆိုလို့ရှိရင်ပတ်ပိမှာတွေ့ရတာများပါတယ်အဲ့လိုပဲမုံပြည်နယ်မှာဆိုမော်လမြိုင်မှာတွေ့ရတယ်အခိုင်အတိုင်းဆိုလို့ရှိရင်မုံရွာမှာတွေ့ရှိရတာများပါတယ်
ဟုတ်ကဲ့အဲ့ဒီတော့ဒီအိန္ဒိယနယ်စပ်မှာရှိတဲ့ဒီပြည်နယ်နဲ့တိုင်းမှာပေါ့နော်အခုလိုပိုးတွေလို့တက်လာတာကြောင့်ဒီမြန်မာတစ်ပြည်လုံးတိုင်းနဲ့ပြည်နယ်မှာပိုးတွေလို့အနေထားရောထူးခြားမှုဖြစ်လာတာဆင်မ
28ရက်5လဆီဆိုလို့ရှိရင်တော့ရန်ကုန်တိုင်းကအများဆုံးပေါ့နော်ဆိုဒုတိယတော့သခိုင်းတတိယတော့ဒီယာဝတီသတုထနေရာမှာတော့တင်းစာကြီးနဲ့ပြင်စမားတော့မွန်ဆိုတာရှိပါတယ်သို့တော့သခိုင်းတိုင်းအဲဒီတမူးမှာပိုးတွေ့ရှိမှုတွေကပိုတက်လာတဲ့အတွက်ကြောင့်သခိုင်းတိုင်းမှာ case ဖြစ်ပေါ်မှဆိုရန်ကုန်တိုင်းနဲ့ဒီပိုးပြော်တော့တာချင်းတော့တာနိုင်ပါတယ်အစင်းတီးကြတော့ဒီမှာတော့ဒါမလောက်ရသေးပါဘူးဒါ28ရက်နေ့ကြာတော့ရန်ကုန်တိုင်းကအများဆုံးပဲမလို့28ရက်ကြာတာအရဆိုရင်တော့ဒါသခိုင်းတိုင်းကအများဆုံးဖြစ်သွားတဲ့အနေအထားရှိပါတယ
်ဟုတ်ကဲ့ဒီနေ့မှာသခိုင်းတိုင်းရဲ့ဒီပိုးတွေ့တာစတက်လာတာရဲ့ထူးခြားမှုရောသတိထားမိလား
အဲသခိုင်းတိုင်းမှာဖြစ်တယ်ဆိုတာကလည်းဒီနေ့မှာဒီအချုပ်ကားတဲ့သူကံ၃ယောက်မှစပြီးတော့တွေ့တာဖြစ်ပါတယ်။အဲ့၃ယောက်ကနေသူတို့ရဲ့ contact တွေ contact တွေမှာဆက်လိုက်တဲ့အခါမှာဆက်ပြီးတော့ပို့တွေ့တဲ့သူနောက်ထပ်53ယောက်တွေ့တာဖြစ်ပါတယ်။ဒီနေ့မှာတော့ဆက်ပြီးတော့ဆက်လိုက်တာနောက်ထပ်31ယောက်တွေ့ပါတယ်။ဒါကအဲ့ဒီနေရာမှာပဲသူလိုက်တွေ့ရှိတယ်ဆိုတာကဒီနေရာမှာတော့ယောဂဖြစ်ပေါ်မှုကတာမန်ထက်ကိုကူးစက်မှုတွေကပုံမြန်နေဆိုတာကိုလုံးဝဖော်ပြနေပါတယ်။နောက်တစ်ခုကကျွန်တော်တို့အဲ့တမူးလို့အဲ့ဂျီကားလို့အဲ့လာကြီးကကျတော့အိန္ဒိယဘော်ဒါနဲ့နည်းဆက်နေတယ်တရားမဝင်သွားလာတာရှိတယ်ကျွန်တော်တို့တရားဝင်ရတော့ဧပြီလ28ရက်နေ့ကစပြီးတော့ဖိတ်ထားပြီမယ်လို့တရားမဝင်နဲ့နည်းဆက်ပြီဆိုတော့ဝင်ထွက်တာတွေရတယ်ဒါကလည်းဖြစ်နိုင်ခြေတော့ရှိပါတယ
်ဟုတ်ကဲ့ဆရာမအဲ့တော့အခုလို့ဒီဖြစ်နိုင်ခြေအတွက်ပေါ့နော်တန်လျာဖြစ်စရာအချက်လက်တွေရောတွေ့ထားလား
လက်ရှိနေသားရတော့ထူးခြားချက်ကရခင်ဆက်ဆံလို့ရှိရင်ပို့ပြီးတော့အခုဆက်မှုကညံစဲနေသူတို့ဖြစ်ရဆိုလို့ရှိရင်ပထမအဦးဆုံး9ယောက်ဖြစ်တယ်3ယောက်ပိုးတွေ့တယ်ဆိုတော့ဒါဟာ60ရာခိုင်နှုန်းပိုးတွေ့နှုန်းကဖြစ်ပါတယ်နောက်တစ်ခါသူ့ရဲ့ contact တွေကိုကျွန်တော်တို့နောက်ထပ်68ယောက်ဖြစ်တာမှ53ယောက်တွေ့တယ်ဆက်တဖြင့်ဒါကိုကြည့်လိုက်လို့ရှိရင်ကူးစက်မှု transmission ကအလွန်မြန်နေတယ်များနေတယ်ဆိုတော့သိနိုင်တဲ့အတွက်ကြောင့်ဒါဟာဗီဇပြောင်းပိုးသူတို့ဖြစ်အိန္ဒိယကဗီဇပြောင်းပိုးမျိုးဖြစ်နေမလားဆိုတော့ကျွန်တော်တို့လည်းသင်ကြားရှိပါတယ်ဒါနဲ့ပတ်သက်လို့ရှိရင်တော့ဒီတခွဲနမူနာတွေကို reference lab မှာပေးပို့ဖို့ကိစ္စတွေလည်းဆောင်ရွက်နေသလိုပဲဒီကြိုင်နဲ့ထင်ပါလဲဒီမှနိုင်ငံ DMR မှာလည်းဒါတွေကို genetic sequencing လို့ခေါ်တဲ့မျိုးရိုးဗီဇကိုစစ်ဆေးတဲ့ဥစ္စာတွေကိုလည်းလုပ်ဖို့လည်းဆောင်ရွက်နေပါတယ်။ဒါကြောင့်မို့ဒီသူတွေအနေနဲ့တော့ ပေါ်ဆောက်လို့မရတဲ့အနေအထားဖြစ်ပါတယ်အဲ့လိုပဲခုနပြောတဲ့ချင်းချင်းနဲ့ကြီးခါမှလည်းအဲ့လိုပဲ၁၁ယောက်ပို့တွေ့ပါတယ်၁၁ယောက်ထဲမှာ9ယောက်ကအောက်ဆီဂျင်ပေးရတဲ့အနေအထားရှိတဲ့အတွက်ကြောင့်မို့အတင်းတင်းစိုးတယ်လို့ပြောလို့ရပါတယ်
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဒေါက်တာခေခင်ကြီးခင်ဗျာ